မြန်မာနိုင်ငံကလူခွင့်ရင်းနဲ့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူဒေါ်တင်တင်အောင်အပါအဝင်ခံလုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရသူအလုံးကိုချက်ချင်းပြန်လုပ်ပေးဖို့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကဒီကနေ့တောင်းဆိုလိုက်ပါတယ်ဒေါ်တင်တင်အောင်ပေါ်တင်ထားတဲ့ဆွဲချက်တွေချက်ချင်းပြန်ရုပ်သိမ်းပြီးအများဆုံးပြန်လုပ်ပေးဖို့ Nobel ငင်းချမ်းရေးဆုရှင်၅ဦးကလည်းမေလ29ရက်နေ့မှာတောင်းဆိုထားကြသလိုတခြားနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကပါတောင်းဆိုထားကြတာကြောင့်သူလူမျိုးရေးအတွက်တောင်းဆိုမှုတွေအရှိန်မြင့်လာနေတာဖြစ်ပါတယ်။မြစည်းမသတင်းဌာနကိုပူတွဲတီထောင်သူလည်းဖြစ်တဲ့ဒေါ်သစ်သင်းအောင်ဟာအပီလာ၈ရက်နေ့ကရန်ကုန်မြို့မှာဖမ်းဆီးခံခဲ့ရပြီးတဲ့နောက်ရေကြီးအိုင်စစ်ကြောရေးစခန်းမှာထိန်းသိမ်းခံထားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့သူဘယ်မှာရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းသိမထားရပါဘူး။လက်ရှိမှာတော့ဒေါ်သစ်သင်းအောင်ကိုပုံမှန်905ကကြီအပြင်မတရားအသင်းပုံမှန်71နဲ့ပါထပ်တိုးတရားစွဲဆိုထားတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ဒါပေမဲ့သူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီး၃လကျော်နေပါကြာလာတဲ့အထိစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးသလိုဘာပုံမှန်တွေနဲ့ဆွဲချက်တင်ထားတယ်ဆိုတာကိုလည်းတရားဝင်ထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ၁ရက်နေ့မှာအာဏာသိမ်းလိုက်တဲ့အပေါ်သူတို့ရဲ့ရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်နဲ့အညီကန့်ကွက်ဆန္ဒပြရင်ဒေါ်သင်းသင်းအောင်အပါအဝင်ထောင်နဲ့ချီတဲ့မြန်မာပြည်သူပြည်သားတွေဟာခံလို့နဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့လူခွင့်ရေးအဖွဲ့တွေကပြစ်တင်ပြောဆိုကြတာပါ။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဇူလိုင်လ27ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖမ်းဆီးထိန်းသိမ်းခံထားရသူ9323ဦးရှိပြီးသေဆုံးသူကတော့929ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။